Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရ2019ခုနှစ်ဖေဖော်ဝါရီ12ရက်တနင်္ဂနွေနေ့ညနေ6:00ခွဲနဲ့9:00အထိအစီအစဉ်တွေကိုလိုင်းဒိုမီတာ19 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှားဖောင်ပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါရှင
်မင်္ဂလာညနေခင်းပါရှင်ကျမသင်္ကီထိုက်ပါမြောက်ကိုရီးယားနိုင်ငံကပေတင်းတပ်ဒုံးကျည်တစဉ်တနင်္ဂနွေနေ့မနေ့ခင်းမှာဂျပန်ပင်လယ်ထဲပစ်ခတ်ပါတယ်အမေရိကန်ပြည်ထောင်စုမှာတော့ပြီးခဲ့တဲ့သတင်းပတ်အတွင်းတရားမဝင်နေထိုင်သူရာနဲ့ချီဖမ်းဆီးပါတယ်။တနိုင်ငံလုံးအဖြစ်အစားချုပ်မှာလက်မှတ်ရေးထိုးချဖို့တိုင်းသာလက်နက်ကိုင်အားလုံးကိုဒေါမ်ဆန်းစုကြည်ကတိုက်တွန်းပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြေညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။ဒီညနေနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့ပင်လုံမြို့မှာကျင်းပတဲ့90ပြည့်အခမ်းအနား20နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဘာတွေပြောဆိုခဲ့ပါသလဲ။
ငင်းကြိုင်းနဲ့ညင်းနဲ့ထောင်ရွက်နိုင်တဲ့အရေးချင်းရှိတယ်ဆိုတာဟာယုံကြည်ဖို့ဟာပထမလိုအပ်ချက်ဖြစ်ပါတယ်ဒီလိုယုံကြည်မှုရှိပြီဆိုလို့ရှိလို့ရှိရင်ငြိမ်းချမ်းရေးညီလာခံမှာမပါဝင်နိုင်တဲ့သူတယောက်မှရှိမှာမဟုတ
်နေ့90ပြည့်ပြည်ထောင်စုနဲ့အခမ်းအနားမှာဒေါအောင်ဆန်းစုကြည်ရဲ့ပြောဆိုတိုက်တွန်းချက်တွေဖြစ်ပါတယ်ဒီအကြောင်းနဲ့အတူပင်လုံစာချုပ်ပါဂရိကဝတ်တွေကိုလက်တွေ့ကြကြအကောင့်ထဲပေါ်ကြဖို့လိုကြောင်းလှစ်လာသုံးသက်သူတွေရဲ့ပြောဆိုချက်နဲ့ကျန်းမာရေးဆိုင်ရာသတင်းဆောင်ပါတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုမတ်သိငီထိုက်နဲ့ကိုညံဝင်းအောင်တို့ပြောပြပေးပါပါရှင
်မြောက်ကိုရီးယားကအမျိုးအမည်မသိတဲ့ပေတင်းတပ်ဒုံးကျည်တစဉ်တနင်္ဂနွေနေ့မနေ့အစောပိုင်းမှာဂျပန်ပင်လယ်ထဲပစ်ခတ်ခဲ့ပါတယ်ဒုံးကျည်ပစ်ခတ်မှုနဲ့ပတ်သက်ပြီးမြောက်ကိုရီးယားအစိုးရကကြေညာချက်မထုတ်ပါဘူးဒါပေမဲ့ကျွမ်းကျင်သူတို့ကတော့ဂျပန်နိုင်ငံတွင်းကပြစ်မှတ်တွေကိုရောက်နိုင်စွမ်းရှိတဲ့တာလတ်ပစ်ဒုံးကျည်တစဉ်စမ်းသပ်ပစ်လွတ်ပုံရတယ်လို့ပြောဆိုကြပါတယ်ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုအနောက်ဘက်ကမ်းခြေအထိရောက်နိုင်စွမ်းရှိတဲ့တာဝေးပစ်ပယ်တင်းတပ်ဒုံးကျည်ကိုမြောက်ကိုရီးယားတို့စမ်းသပ်ခဲ့တဲ့အထောက်အထားတော့မတွေ့ရဘူးလို့လည်းကျွမ်းကျင်သူတို့ကထပ်လောင်းပြောပါတယ်မြောက်ကိုရီးယားတို့ပယ်တင်းတပ်ဒုံးကျည်စမ်းသပ်ချိန်မှာအမေရိကန်စံတော်ချိန်စနေနေ့နှောင်းပိုင်းမှာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာညစာစားနေကြတာဖြစ်ပါတယ်။ဂျပန်ပြည်လဲပြင်အတွင်းမြောက်ကိုရီးယားတို့ပယ်တင်းတပ်ဒုံးကျည်တစ်စင်းပြစ်လွတ်ခဲ့တာဟာလုံးဝတီးခံနိုင်စရာမရှိဘူးလို့ဂျပန်ဝန်ကြီးချုပ်ကပြောဆိုပါတယ်။အမေရိကန်သမ္မတထရန့်နဲ့ဖလော်ရီဒါကမာအီလာကိုအပန်းဖြေအင်ယာမှာအမေရိကန်နဲ့ဂျပန်ခေါင်းဆောင်တို့အရေးပေါ်ပြစ်လွတ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာဂျပန်ဝန်ကြီးချုပ်ကအခုလိုပြောဆိုတာဖြစ်ပါတယ်အမေရိကန်သမ္မတထရန့်ကလည်းအမေရိကန်ပြည်ထောင်စုအနေနဲ့ကြီးမြတ်တဲ့မဟာမိတ်ဂျပန်နိုင်ငံဘက်ကနေယာနုံးဖြင့်ထောက်ခံရပ်တည်တယ်ဆိုတာကိုအားလုံးကိုအသိပေးချင်ပါတယ်လို့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့နှစ်ဦးတွေ့ဆုံကြတဲ့ထိပ်သီးဆွေးနွေးပွဲရဲ့ဒုတိယမြောက်နေ့အဖြစ်မနေ့စနေနေ့တုန်းကနှစ်နိုင်ငံခေါင်းဆောင်တွေဟာအလုပ်ကိစ္စအတွက်ရောအပန်းဖြေမှုအတွက်ပါတွေ့ဆုံခဲ့ကြပါတယ်အမေရိကန်ဂျပန်မဟာမိတ်ဖြစ်မှုဟာအရှေ့အာရှဒေသညီညွတ်ရေးအတွက်အုတ်မြစ်ဖြစ်တယ်လို့သမ္မတထရန့်ကအင်ဗီရိုမှာကြေညာခဲ့ပြောဆိုခဲ့ပြီးနောက်တနေ့စနေနေ့မှာတော့ခေါင်းဆောင်နှုတ်ဦးဟာပန်းဖြေစခန်းမှာရှိတဲ့မာအာလာဂိုအင်ယာအနီးကဂေါ့ဖ်ကွင်းမှာဂေါ့ဖ်ကစားခဲ့ကြတယ်လို့ဖလော်ရီဒါပြည်နယ်ကထရန့်ပိုင်တဲ့အပန်းဖြေနေရာတွေမှာအပန်းဖြေစားသုံးပြီးအလုပ်စကားဆွေးနွေးပြောဆိုခဲ့ပါတယ်သမ္မတထရန့်တို့ရဲ့ရင်တန်းဂေါ့ရိုက်ဖို့နေရာကိုရောက်မလာခင်အဲ့ဒီနေရာမှာဒါဇင်နဲ့ချီတဲ့လူတို့ကအမုန်းစကားတွေရက်တိုက်ပွဲဝင်ကြစတဲ့ဆိုင်းဘူတွေကန်ပြီးဆန္ဒပြခဲ့ကြပါတယ်ဖလော်ရီဒါကိုမထွက်ခွာခင်တောက်ကြနေတော့ကခေါင်းဆောင်တို့ဦးတို့ဟာနှစ်နိုင်ငံရေရှည်လက်တွဲလှုပ်လာခဲ့တဲ့လူညုံရေးသဘောတူညီမှုတွေကိုဆက်ပြီးထိန်းသိမ်းသွားဖို့နဲ့စီးပွားရေးဆက်ဆံမှုပိုပြီးအားကောင်းလာစေဖို့ဆွေးနွေးခဲ့ကြပါတယ်သမ္မတထရန့်နဲ့စီးပွားရေးနဲ့ဆိုင်တဲ့မူပေါင်းအသစ်တွေချမှတ်နိုင်ရေးဆွေးနွေးခဲ့ကြပြီးအဲ့ဒီတည်းမှာပစိဖိတ်ရာဝန်ဒေသနိုင်ငံများကုန်သွယ်ရေးသဘောတူစာချုပ် TPP နဲ့ပတ်သက်လို့လည်းဆွေးနွေးခဲ့ကြတယ်လို့မစ္စတာအာဘေကပြောပါတယ်။အမေရိကန်ဂျပန်နှစ်နိုင်ငံကြားကုန်သွယ်မှုမှန်သမျှဟာလွတ်လပ်ပြီးတရားမျှတမှုရှိစေရမယ်လို့ထရန့်ကပြောပါတယ်။ဂျပန်ဘက်ကတော့ထရန့်ရဲ့အမေရိကန်ဦးစားပေးရေးမဟာဗျူဟာနဲ့ TPP စာချုပ်ကနေနှုတ်ထွက်ခဲ့လို့ဖြစ်လာမယ့်အကျိုးဆက်တွေကိုစိုးရိမ်နေပါတယ်။
အမေရိကန်ပြည်ထောင်စုအတွင်းပြီးခဲ့တဲ့သတင်းပတ်ကအာဏာပိုင်တို့ရဲ့စီးနှင်းရှာဖွေမှုတွေအတွင်းတရားမဝင်ရွှေ့ပြောင်းနေထိုင်သူယာနဲ့ချီဖမ်းဆီးခံရပါတယ်။ဖမ်းဆီးမှုတွေကအမေရိကန်သမ္မတထရန့်လက်မှတ်ရထိုးထုတ်ပြန်ထားတဲ့အမိန့်ညွှန်ကြားချက်နဲ့မပတ်သက်ဘူးလို့လည်းအာဏာပိုင်တို့ကပြောပါတယ်။ ဥပဒေချိုးဖောက်တဲ့တရားမဝင်နေထိုင်သူတွေကိုပြစ်မှတ်ထားစီးနှင်းရှာပွေတာဖြစ်တယ်လို့လွင်မှုနဲ့အောက်ခွန်ကြီးကြပ်ရေးဆိုင်ရာအရာရှိတို့ကပြောပါတယ်။အနည်းဆုံးပြည်နယ်6ခုတို့မှာစီးနှင်းရှာပွေမှုတွေလုပ်ခဲ့တဲ့အထက်အတ္တလန်တာ၊ရှီကာဂို၊နယူးယောက်နဲ့လော့စင်ဂျလိစ်တို့လိုမြို့ကြီးတွေလည်းပါဝင်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းလူ160ကျော်ကိုဖမ်းဆီးခဲ့တာပါ။အမေရိကန်အမိမြေလုံခြုံရေးဝန်ကြီးဂျွန်ကယ်လီကနိုင်ငံတောင်ပိုင်းနယ်စပ်ကိုနှစ်ရက်ကြာတွားရောက်ခဲ့ပြီးနောက်ပြီးခဲ့တဲ့တောက်ချာနေ့ကသတင်းတောက်တီနဲ့တွေ့ဆုံလာမှာတော့အာဏာပိုင်တွေအနေနဲ့ဥပဒေကိုကျင့်သုံးဆောင်ရွက်တာသာဖြစ်တယ်လို့ပြောဆိုပါတယ်။ဒီလိုစီနင်းဖန်ဆီးမှုတွေကြောင့်နိုင်ငံတော်မှဆန္ဒပြပွဲတွေလည်းပေါ်ပေါက်ခဲ့ပါတယ်
။တူရကီကထောက်ခံမှုပေးထားတဲ့ဆီးရီးယားသဘုံတွေဟာဆီးရီးယားမြောက်ပိုင်းဒေသ IS သွေးကြွတွေရဲ့အမကန်နယ်မြေဖြစ်တဲ့အဘတ်မျိုးကိုစနေနေ့ကအင်းနဲ့အားနဲ့ဝင်တိုက်နေချိန်မှာပဲအဲ့ဒီနားမှာရှိတဲ့ရုရှားကထောက်ပံ့မှုပေးထားတဲ့ဆီးရီးယားအစိုးရတပ်တွေကတော့ရန်သူတွေနဲ့ထိတ်တိုက်ရင်ဆိုင်ရမယ့်နေမြေထိလက်ဦးမှုယူဖို့ချီတက်လာတာကိုရပ်ထားလိုက်ကြပါတယ်။တူရကီတောင်ပိုင်းနယ်စပ်နဲ့ကီလိုမီတာ40သာကွာတဲ့အဘတ်မျိုးမှာတိုက်ပွဲတွေပြင်းထန်ခဲ့တယ်လို့မျက်မြင်တွေကပြောပေမဲ့အသေးပြောင်းနဲ့ဒဏ်ရာရတဲ့အခြေအနေကိုတော့မသိရသေးပါဘူး။ရုရှားရဲ့လေကြောင်းအကူထိုးစစ်နဲ့အတူဆီးရီးယားအစိုးရတပ်တွေကတာဒက်မြို့နားတဝိုက်ကိုကယ်တင်နိုင်ခဲ့တယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။အဲ့ဒီဒေသဟာအယ်ဘတ်မြို့နားမှာ IS သွေးကြွတွေအခိုင်အမာနေရာယူထားတဲ့ဒေသဖြစ်တယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြပါတယ်။ဒီသတင်းမှန်ဆိုတာကိုဆီးရီးယားအစိုးရဒါမှမဟုတ်စောင့်ကြည့်လေ့လာရေးအဖွဲ့တွေကစနေနေ့ညအချိန်ထိအတိအပြုပြောတာမျိုးမရှိသေးပါဘူး။ဆီးရီးယားအစိုးရတပ်ကတော့အယ်ဘတ်မြို့ရဲ့ကီလိုမီတာအနည်းငယ်ကွာထိရောက်နေပြီးတဘုံတက်တွေကတော့အဲ့ဒီမျိုးကိုအလုံးရင်နဲ့ဝင်လာနေတာကြောင့်နှစ်ဖက်တက်ကြားနောက်ထပ်တိုက်ပွဲတွေဖြစ်လာနိုင်ခြေရှိတဲ့အတွက် IS သွေးကြွတွေဂျားကနေလွတ်မြောက်သွားနိုင်တယ်လို့လေ့လာသူတွေကသုံးသပ်ပါတယ
် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ကနေတင်းငွေနေနေညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်တနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေးစာချုပ် NCA မှာတိုင်းရင်းသားလက်နက်ကင်တွေအလုံးလက်မှတ်ရေးထိုးကြဖို့ဒီကနေ့တနင်္ဂနွေနေ့မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကတိုက်တွန်းလိုက်ပါတယ်
။ညင်ကြားရေးစာချုပ်ကိုလက်မှတ်မထိုးရသေးတဲ့ကျမတို့ရဲ့တိုင်းရင်းသားအစုအဖွဲ့တွေကိုမြစ်တာရက်ခံကြပါတယ်။တတိရှိရှိနဲ့ကိုယ့်ကိုယ်ကိုယ်ယုံကြည်စွာနဲ့လက်မှတ်ထိုးလိုက်ပါ။ကျမတို့ရဲ့27ရာစုပင်လုံထဲမှာပါဝင်လိုက်ကြပါ
မြမငိမ့်ချင်ရေးကိုမလိုလားသူတွေရှိနေပေမဲ့လည်းညီညွတ်မှုနဲ့အခက်အခဲတွေကိုကျော်လွှားနိုင်တယ်လို့လည်းဒေါအောင်ဆန်းစုကြည်ကတိုက်တွန်းသွားပါတယ်
။ချို့တွေကမိမိတို့ရဲ့အကျိုးစီးပွားအတွက်ပဲဖြစ်ဖြစ်တခြားအကြောင်းကြောင့်ပဲဖြစ်ဖြစ်ကျမတို့နိုင်ငံမှာအမျိုးသားပြန်လည်တင်းမြရေးဖြစ်မှာငိမ့်ချင်ရေးရမှာတိတ်ပြီးတော့မလိုလားကြပါဘူး။ဒါပေမဲ့ဒီလိုအနှောက်သဘောဆောင်တဲ့စိတ်ဓာတ်တွေကိုကျမတို့ကြောက်ရွံ့စရာမလိုပါဘူးကျမတို့ရဲ့စင်ကြင်တုံတရားနဲ့ညီညွတ်မှုနဲ့တတိနဲ့ဒီဟာတွေကိုကျမတို့ကြော်လွှားနိုင်ပါလေ
1948ခုနှစ်တုန်းကမြန်မာလွတ်လပ်ရေးခေါင်းဆောင်ဗိုလ်ချုပ်အောင်ဆန်းနဲ့တိုင်းရင်းသားတွေကြားပင်လုံစာချုပ်ကိုလက်မှတ်ရေးထိုးခဲ့တဲ့ရှမ်းပြည်နယ်ပင်လုံမှာကျင်းပတဲ့ပြည်ထောင်စုနေအခမ်းအနားမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအခုလိုတိုက်တွန်းပြောဆိုသွားတာဖြစ်ပါတယ်ရှင်
ဆိုမာလီယာနိုင်ငံမိုဂါတီရှုမြို့ပြင်မှာရှိတဲ့အစိုးရတပ်စခန်းငယ်နှစ်ခုကိုအယ်ရှာဘတ်စစ်သွေးကြွတွေကတင်းငွေနေနေအာယုံတက်ချိန်မှာဝင်ရောက်စီးနှင်းခဲ့တယ်လို့ဒေသခံတွေနဲ့စစ်ဖက်အတိုင်းဝန်ကပြောပါတယ်စစ်သွေးကြွတွေဟာတီစီလီနဲ့ဝါမဟန်ကျေးရွာတွေမှာရှိတဲ့အစိုးရတပ်စခန်းနှစ်ခုကိုတပြိုင်တည်းထဲဝင်ရောက်တိုက်ခတ်ခဲ့တာဖြစ်တယ်လို့ကျေးရွာဒေသခံတွေကပြောပါတယ်တပ်စခန်းတစ်ခုစီမှာစစ်သား၄50လောက်တက်ချထားကြောင်းစစ်ဖက်တောင်းဝန်ရှိသူတွေကပြောပြီးစီးနှင်းမှုအတွင်းတီစီလီတပ်စခန်းမှာစစ်သားအနည်းဆုံး2ဦးထက်မနည်းသေဆုံးခဲ့ရတယ်လို့သိရပေမဲ့ဝါမဟန်စစ်စခန်းရဲ့အခြေအနေကိုတော့မသိရသေးပါဘူးဘော်ဂီဒိုဂယ်မြို့ကနေစစ်ကူပို့လိုက်တဲ့ရင်တန်းဟာဝါလမ်ဝီဒင်မြို့နားမှာလမ်းထောင်ဘုံတိုက်ခိုက်ခံရတာကြောင့်စစ်တပ်ထိခိုက်မှုတွေရှိခဲ့ပြီး၄ယောက်သေဆုံးခဲ့တယ်လို့စစ်ဘက်ဌာနကပြောပါတယ်
တူရကီနိုင်ငံမြို့တော်အစ္စတန်ဘူးကနိုင်ကလပ်တစ်ခုနှစ်သိက္ကူနေကပြစ်ခတ်မှုအတွင်းလူ39ယောက်ကိုတပ်ဖြတ်မှုအများအပြားတိုက်ခိုက်ဒဏ်ရာရစေမှုနဲ့ဥစဘက်ကစ္စတန်နိုင်ငံသားအမျိုးသားတဦးကိုတူရကီတရားရုံးတစ်ခုကတရားဝင်ဆွဲချက်တင်လိုက်ပြီးဖြစ်ပါတယ်အဘူဂါဒီမာရှာရီပော့ကိုလက်နက်ကန်အကြမ်းဖက်အဖွဲ့ IS အဖွဲ့နဲ့ဆက်နွယ်မှုလက်နက်ပိုင်ဆိုင်မှုအခြေခံဥပဒေဆိုင်ရာပြဋ္ဌာန်းချက်တွေကိုဖျက်လို့ဖျက်ဆီးလုပ်ဖို့ကြံစီမှုလူသားမှုတွေနဲ့မနေ့စနေနေ့တုန်းကအစ္စတန်ဘူတရားရုံးတစ်ခုကဆွဲချက်တင်တာဖြစ်ပါတယ်အစ္စတန်ဘူမြို့တော်မှာပြစ်ခတ်ပြီးထွက်ပြေးခဲ့တဲ့မာရှာရီပော့ကိုနိုင်ငံတော်စီးနှင်းရှာဖွေခဲ့ပြီးနောက်ပြစ်ခတ်မှုဖြစ်ပြီး18ရက်အကြာမှာဖမ်းဆီးရမိတာဖြစ်ပါတယ်အဘူဂါရီမာရှာရီပော့ကအာဖဂန်နစ္စတန်နိုင်ငံမှာအကြမ်းဖက်တင်တဲ့တက်ရောက်ခဲ့ပြီးဇန်နဝါရီလ1ရက်နေ့အစောပိုင်းမှာရင်းနေ night club ကိုတိုက်ခတ်ခဲ့တယ်ဆိုတာကိုဝန်ခံခဲ့တယ်လို့လည်းအာနာပိုင်တို့ကပြောပါရယ်အစ္စလာမ်ရဲ့အစိုးရ IS အဖွဲ့ကအကြမ်းဖက်သမားတွေလူသားများရှိထားသူတခြားနှစ်ဦးကိုလည်းဥရောပမှာတိုက်ခတ်မှုကြီးလို့ပို့စီစဉ်နေမှုနဲ့တူရကီနိုင်ငံတောင်ပိုင်းကတရားရုံးတစ်ခုမှာဆွဲချက်တင်ထားတယ်လို့မနေ့စနေနေ့တုန်းကတူရကီနိုင်ငံပိုင်အနက်ဒိုလူသတင်းကဖော်ပြထားပါရယ်
ဂရိနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ဒီဆယ်လိုနီကီမှာတွေ့ထားရတဲ့ဒုတိယကမ္ဘာစစ်ကြံဘုံးကိုအန္တရာယ်မရှိအောင်ကျွမ်းကျင်သူတွေကစနက်တန်ဖြုတ်ဖို့အတွက်မြို့ကန်လူပေါင်း 9,000 ကျော်ကိုနေအိမ်တွေကနေပြောင်းရွှေ့ခိုင်းထားပါတယ်ပြီးခဲ့တဲ့သတင်းဘက်ကဓာတ်ဆီဆိုင်တစ်ခုမှာတူးဖော်ရင်းမြေအောင်အနက်5မီတာလောက်မှာပေါက်ကွဲပစ္စည်း250ကီလိုဂရမ်ပါဝင်တဲ့ဘုံးကိုတွေ့ခဲ့တာဖြစ်ပါတယ်ဘုံးတွေ့တဲ့နေရာနဲ့2ကီလိုမီတာပတ်လည်မှာနေထိုင်သူတွေနေအိမ်ကနေထွက်ခွာသွားကြဖို့အတွက်ရဲတွေကတအိမ်တက်ဆင်းလိုက်လံသတိပေးခဲ့ပါတယ်လူအများအပြားကတော့ကိုကားနဲ့ကိုထွက်သွားနေကြတယ်လို့တချို့ကတော့မြို့ထဲကစားတောက်နဲ့အမိုးကာရှိတဲ့ကျောင်းတွေကစားအားကစားရုံတွေကိုခီးတဲ့တင်ကားတွေနဲ့ပြောင်းရွှေ့နေကြပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုမတ်တကင်ထိုင်းနဲ့ကိုညင်ဝဲအောင်တို့ပြောပြပေးခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့ချိန်ထဲမှာပဲ VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ပြည်လုံးမှာကျင်းပတဲ့နှစ်90ပြည့်ပြည်တော်စုနဲ့အခမ်းအနားတွင်တော်အောင်ဆန်းစုကြည်ပါတို့ပြောဆိုခဲ့တယ်လဲဆိုတာကိုအရင်ဆုံးတင်ပြပေးပါမယ်ရှမ်းပြည်နယ်တောင်ပိုင်းပင်လုံမြို့မှာဒီကနေ့မနေ့ကျင်းပတဲ့နှစ်90ပြည့်ပြည်ထောင်စုနဲ့အခမ်းအနားကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်တက်ရောက်ပြီးမိန့်ခွန်းပြောကြားရမှာပင်လုံစာချုပ်နဲ့ပင်လုံရဲ့ဂတိကဝတ်တွေကိုအလေးထားအတိတ်ပဲဖွင့်ဆိုခဲ့တယ်လို့ငြင်းငြင်းရဲ့အတွက်ယုံကြည်ချက်ရှိရှိပါဝင်ဆောင်ရွက်ကြဖို့အဓိကထားပြီးတော့ဒီတိုက်တွန်းထားပါတယ်ဒီနေ့အခမ်းအနားမှာပါဝင်တဲ့တိုင်းရင်းသားလူငယ်တွေနဲ့ဆွေးနွေးတဲ့ငြိမ်းချမ်းရေးစကားဝိုင်းမှာလည်းပင်လုံဂတိကဝတ်နဲ့အပေးအယူလို့ညှိနှိုင်းဆွေးနွေးရေးတွေကိုထည့်သွင်းပြောကြားခဲ့ပါတယ်ဒီသတင်းကိုတော့ပင်လုံမြို့ကိုကိုတိုင်သွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့နှစ်90ပြည့်ပြည်တော်စုနေ့အခမ်းအနားဟာတမိုင်းဝင်ပင်လုံစာချုပ်ချုပ်ဆိုရာပင်လုံမြို့မှာနိုင်ငံတော်အဆင့်အခမ်းအနားအဖြစ်နှစ်ပေါင်းများစွာအတွင်းပြပါဆုံးအကြိမ်ပြန်လည်ကျင်းပတာဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာပင်လုံစာချုပ်လက်မှတ်ရေးထိုးခဲ့တဲ့ခေါင်းဆောင်ကြီးတွေရဲ့မိသားစုတွေနဲ့အတူတက်ရောက်ခဲ့တာဖြစ်ပါတယ်ဒီအခမ်းအနားမှာဒေါက်တာဆန်းစုကြည်ကပင်လုံစာချုပ်ရဲ့အနှစ်သာရကိုအခုလိုထည့်သွင်းပြောကြားပါတယ
်စိုးစောကဖတ်ပြသွားတဲ့ပင်လုံစာချုပ်ရဲ့အချက်လက်တွေကိုလေ့လာမယ်ဆိုလို့ရှိရင်တိုင်ပင်ချင်းဆွေးနွေးချင်းညှိနှိုင်းချင်းသဘောတူညီမှုယူခြင်းဆိုတဲ့မူတွေပေါ်မှာအခြေခံပြီးတော့ကျမတို့ပြည်ထောင်စုကိုစတင်ထူထောင်ခဲ့တာဖြစ်ပါတယ
်။တိုင်းပြည်ငြိမ်းချမ်းရေးရရှိဖို့အတွက်လည်းယုံကြည်ချက်ရှိရှိပါဝင်စေဖို့အခုလိုပန်ကြားပါတယ
်။ကျမတို့ငြိမ်းချမ်းရေးဖြစ်စဉ်ထဲမှာပါနေတဲ့အစုအဖွဲ့ပုဂ္ဂိုလ်များအားလုံးဟာကိုယ့်ကိုယ်ကိုယုံကြည်တယ်။ကိုဟာကိုယ့်နိုင်ငံအကျိုးအတွက်ငြိမ်းချမ်းနဲ့ညီနဲ့ဆောင်ရွက်နိုင်တဲ့အရေးချင်းရှိတယ်ဆိုတာဟာယုံကြည်ဖို့ဟာပထမလိုအပ်ချက်ဖြစ်ပါတယ်ဒီလိုယုံကြည်မှုရှိပြီဆိုလို့ရှိလို့ရှိရင်ငြိမ်းချမ်းရေးညီလာခံမှာမပါဝင်နိုင်တဲ့သူတယောက်မှရှိမှာမဟုတ်ပါဘူးကိုယ့်ကိုယ်ကိုယုံကြည်သောအဖြစ်ကိုဟာကိုယ့်နိုင်ငံကိုယ့်ပြည်ထောင်စုအတွက်အကောင်းဆုံးလုပ်ပေးခြင်းတဲ့စေတနာဖြစ်ရှိတယ်လုပ်ပေးနိုင်တဲ့စွမ်းရည်ရှိတယ်ဆိုတာကိုယုံကြည်သောအဖြစ်ဒီမတို့ရဲ့27ပင်လုံညီလာခံမှာအားလုံးပါဝင်ကြပါလို့ကျမအနေနဲ့ဆော်ဩခြင်းပါတယ
်ဒေါ်ဆန်းစုကြည်ဒီကနေ့ပြောဆိုတဲ့မိန့်ခွန်းမှာငင်းချမ်းရေးရယူရေးအတွက်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ်ကိုလက်မှတ်ရေးထိုးပြီး27ရာစုပင်လုံမှာပါဝင်ရေးကိုအဓိကထားတိုက်တွန်းထားပါတယ် ဒီနေ့အခမ်းအနားမှာပါဝင်တဲ့တိုင်းသားလူငယ်တွေနဲ့ဆွေးနွေးတဲ့ညဉ့်ချမ်းရေးစကားဝိုင်းမှာလည်းဒေါက်တာဆန်းစုကြည်ကပင်လုံကတိကူဝက်ပေါ့အခုလိုအသေးပဲဖွင့်ပြောဆိုပါတယ်
တိုင်းမင်းဆွေးနွေးပြီးအဖြေရှာမယ်ဆိုတာဟာပင်လုံရဲ့အဓိကကတိကူဝက်ဖြစ်ပါတယ်ဒီတော့ကျွန်တော်တို့အနေနဲ့တိုင်းမင်းဆွေးနွေးပြီးတော့အဖြေရှာနိုင်တဲ့အဆင့်ကိုမရောက်ဘူးဆိုရင်တော့ဒါပင်လုံစာချုပ်ဟာစကားပဲရှိတယ်အပြုတ်မှုမရှိဘူးလို့ပြောလို့ရပါတယ်အခုဆိုရင်ကျွန်တော်တို့ကတိုင်းမင်းဆွေးနွေးပြီးတော့အဖြေရှာဖို့အတွက်ဒီညီလာခံမျိုးကိုအားလုံးကိုဖိတ်ခေါ်နေတာပါညီလာခံအတွင်းမှာတိုင်းမင်းပဲဆွေးနွေးမယ်အဖြေရှာမယ
်ပင်လုံစာချုပ်ပါဂရီကုဝတ်တွေကိုဆက်လက်အကောင့်ထဲပေါ်ဖို့27ရာစုပင်လုံညီလာခံဆိုတဲ့နိုင်ငံရေးမူပေါင်းတစ်ခုချမှတ်ထားတာဖြစ်ပြီးဒီမှာပါဝင်ဆွေးနွေးအပေးအယူပြုလုပ်ဖို့အတွက်အခုလိုပြောပါတယ်
အဲ့ကြောင့်ဒီပေါင်ထဲမှာအပတွင်းကိုဝင်ကြပါဝင်ပြီးတော့ဆွေးနွေးပါတိုင်းမင်းမှာလိုချင်တာကိုတောင်းပါဒါပေမဲ့လိုချင်တာတောင်းပေမဲ့ငါတို့လိုချင်တာတရားရားကောင်းနှုံးရမှာဆိုရယ်စိတ်ဓာတ်နဲ့ဆိုရင်တော့ဘယ်တော့မှဖြစ်မှာမဟုတ
်နိုင်ငံရေးအရာအပေးအယူလုပ်တာဟာမိမိအတွက်မဟုတ်ကြောင်းလဲဆက်ပြီးပြောပါတယ
်ဒီမှာလည်းခဏခဏပြောတယ်အပေးအယူစားငါကတော့ယူမယ်ခင်ဗျားကပေးအဲ့လိုမဟုတ်ဘူးအကျုပ်ကယူမယ်ဗျာခင်ဗျားကပေးဒီလိုမရဘူးကျုပ်လည်းပေးမယ်ခင်ဗျားလည်းပေးတယောက်နဲ့တယောက်အပေးအယူစားလုပ်ရမယ်နောက်ဆုံးဘလူအတွက်လဲကို့အတွက်လည်းမဟုတ်ဘူးသူ့အတွက်လည်းမဟုတ်ဘူးပြည်တော်စုအတွက
်အခမ်းအနားကိုတက်ရောက်လာတဲ့ပူအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ကနာယကဗိုလ်မှူးကြီးခွန်ဦးကာကတော့ဒီကနေ့ဒေါက်တာဆန်းစုကြည်ပြောဆိုတဲ့မိန့်ခွန်းအပေါ်မှာအခုလိုသုံးသပ်ပြောဆိုပါတယ
်။မိန့်ခွန်းကသူ့အစ်တောင်မှပေါ့မူဟောင်းပါပဲ။ဒါမှမဟုတ်တခုပဲရှိတာက90ပြည့်နဲ့သူ့အဖေခြေအားနင်းတဲ့အနေနဲ့အဖေတော့ကစာချုပ်ချုပ်လို့ကျွန်တော်တို့လည်းရတာပေါ့။အခုကြာတော့သူ့အနေနဲ့အခုချိန်မှာသူဖြစ်ကြာနေပြီးတော့ဒီပြည်တော်သူနေ့ပြည်တော်သူပွဲမှာပဲနောက်ထအာဒီညီညာကြီးပါဝင်ပေါ့ဗျာဖက်ဒရယ်ပြည်တော်သူတိဆောက်ဖို့ဆုံးဖြတ်ချက်မျိုးအခိုင်အမာရသွားရင်တော့ဒါတော့သူ့အတွက်တော့သမိုင်းမှာကြာမှာပေါ့
ဒီကနေ့ပြည်တော်စုနေ့အခမ်းအနားကိုမနေ့စင်နာရီလောက်မှာစတင်ကျင်းပပြီးနေ့ကင်းတနားရီလောက်မှာပြီးဆုံးပါတယ်အခမ်းအနားကိုအရက်ဖက်စစ်ဘက်ဆိုင်ရာတာဝန်ရှိသူတွေရှမ်းပြည်နယ်အခြေပြုနိုင်ငံရေးပါတီကကိုယ်စားလှယ်တွေကျောင်းသားလူငယ်တွေနဲ့တိုင်းရင်းသားပြည်သူတွေထောင်နဲ့ချီပြီးပါဝင်တက်ရောက်ခဲ့ပါတယ
်ပင်လုံမြို့ကနေ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်တစ်ဆက်ထမှာပဲပင်လုံစာချုပ်ပါဂရီကဝတ်တွေကိုလက်တွေ့ကြကြအကောင့်တွေဖော်ဖို့လိုတဲ့ဆိုတဲ့သုံးသပ်ချက်ကိုလည်းတင်ပြပေးပါမယ်တိုင်းရင်းသားပြည်သူအားလုံးဒန်းတူညီမျှအခွင့်အရေးရနိုင်မယ်လို့ယုံကြည်တဲ့ပြည်ထောင်စုကြီးတရတည်ဆောက်နိုင်ဖို့ဆိုရင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်1949ပင်လုံစာချုပ်ပါဂတိကဝတ်တွေအတိုင်းအပြောမဟုတ်ပဲလက်တွေ့ကြကြအကောင့်ထဲပေါ်ဖို့လိုတယ်လို့တိုင်းရင်းသားအရေးလစ်လာသုံးသပ်သူတွေကပြောပါတယ်ကိုယ်အဖွဲ့စည်းအတွက်မစင်စားပဲပြည်ထောင်စုစိတ်ဓာတ်နဲ့စင်စားပေးကြပါလို့ဒေါ်အောင်ဆန်းစုကြည်ရဲ့တိုက်တွန်းချက်အပေါ်မှာလည်း27ရာစုပင်လုံညီလာခံမှာအားလုံးပါဝင်ရေးဆိုတဲ့မူကိုဦးဆောင်သူတွေကိုယ်တိုင်ကအလေးအနက်ထားစင်စားဖို့လိုတယ်လို့လည်းထောက်ပြကြပါရယ်ဒီအကြောင်းသေးစိတ်ကိုတော့မဆုမွန်ကတင်ပြထားပါရယ်ရှင
်ဟုတ်ပါတယ်ဒီကနေ့ကြာရောက်တဲ့2018ခုနှစ်ဖေဖော်ဝါရီလ12ရက်နေ့ဟာပြည်တော်စုမူတရက်အုံမြင့်ချနိုင်မှုဗိုလ်ချုပ်အောင်ဆန်းကိုရိုင်ဦးဆောင်ပြီးတိုင်းရင်းသားကောင်းဆောင်တွေလက်မှတ်ထိုးခဲ့ကြတဲ့ပြည်လုံစာချုပ်လက်မှတ်ထိုးခဲ့တဲ့2980မြောက်ပြည်တော်စုနေ့ဖြစ်တဲ့အတွက်ပြည်တော်စုကြီးပေါ်ထွန်းနိုင်ရေးဒီကနေ့ဒီချိန်ခါမှာတော့တိုင်းရင်းသားပြည်သူတွေကြားဘုံသဘောတူညီချက်နားလည်မှုယုံကြည်မှုတွေနဲ့ငြိမ်းချမ်းရေးကိုရယူကြပါလို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကဒီကနေ့ရှမ်းပြည်နယ်ပင်လုံမြို့မှာကျင်းပတဲ့ပြည်တော်စုနေ့အခမ်းအနားမှာတိုက်တွန်းလိုက်ပါတယ်ဒီတိုက်တွန်းချက်ပေါ်မှာကချင်အရင်လှူရှားသူကချင်ကောင်းဆောင်တူဦးဖြစ်တဲ့ဒေါက်တာကလမ်ဆမ်ဆွန်ကတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အနေနဲ့1949ပင်လုံစာချုပ်ပါသဘောတူညီချက်ဂတိကဝတ်တွေအတိုင်းဒီကနေ့ခေတ်မှာလက်တွေ့အကောင့်ထဲဖော်နိုင်မှုစူးစမ်းဆောင်ရွက်သင့်တယ်လို့တိုက်တွန်းပါတယ်
။အချို့ရှင်ကျွန်တော်ဒီတိုင်းသားဒေသတွေမှာနေထိုင်တဲ့တိုင်းသားလူမျိုးတွေတော်တော့သူ့ရဲ့ဒီပြောဆိုချက်နဲ့တော့နည်းနည်းဟွာဟနေတာကိုတွေ့ရတယ်။ဘာလို့လဲပြည်တော်စုစိတ်သက်ဆိုတာကကျွန်တော်တို့ကပြည်တော်စုစိတ်သက်ကရှိပြီးသားပဲကျွန်တော်တို့ဒီတိုင်းသားတွေကဒါကြောင့်မလို့တကယ်တမ်းပင်လုံစိတ်သက်ဆိုတဲ့ဂတိကိုနဲ့တောင်းမယ်ဆိုရင်တော့တိုင်းသားတွေပြတော့ပြဿနာဘာမှမရှိဘူး။ဒါကြောင့်အခုနောက်တော့ဆန်းကြည့်ဒီစုကြည့်ပြောလားဟိုတူဦးတစ်ခွက်ရဲ့ကောင်းစားခြင်းမဟုတ်ဘဲနဲ့တိုင်းပြည်အတွက်ကြည့်မကိုလူတွေဆိုတော့ကျွန်တော်ထင်တာကတော့ဒီတပ်မတော်ဘိုင်းနဲ့ဒီမြန်မာဘိုင်းကိုနည်းနည်းသူတို့ကိုနားလည်ဖို့လိုလိမ့်မယ်လို့ကျွန်တော်အဲ့လိုပဲမြင်ပါတယ
်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်ဦးဆောင်ပြီးဒီမိုကရေစီပြည်ထောင်စုထူထောင်ရေးပြည်တွင်းငြိမ်းချမ်းရေးပေါ်ဆောင်ဖို့ဆိုရင်တော့နိုင်ငံရေးတွေ့ဆုံဆွေးနွေးမှုတွေမှာအားလုံးပါဝင်ရေးဆိုတဲ့မူနဲ့တိုင်းရင်းသားတွေကြားယုံကြည်မှုတည်ဆောက်နိုင်ဖို့ကအရေးကြီးဆုံးဖြစ်တယ်ဆိုတာကိုလည်းမြမရေးလေးလာသုံးသက်သူဒေါက်တာရံမျိုးသိန်းကရှုမြင်ပါတယ
်။ဟောဒီမိုကရေစီနိုင်ငံတွေမှာရတဲ့အခြေခံအခွင့်အရေးတွေရပိုင်ခွင့်တွေကိုရရမယ်လို့သူအတိအကျဖော်ပြထားပါတယ်။နောက်ပြီးတော့ပင်လုံစာချုပ်မှာပဲ နော်ဒီတုံတန်းဒေတာတွေမှာနော်ကိုပိုင်အုပ်ချုပ်ခွင့်ကိုပိုင်ပြဋ္ဌာန်းခွင့်ကိုရရမယ်လို့လည်းပဲအတိအကျဖော်ပြထားတာတွေ့ရပါတယ်လွတ်လပ်ရေးရပြီးအစိုးရအဆက်ဆက်ဟာနော်ပင်လုံဆန်ချုံးမှာပါတဲ့သဘောတူညီချက်တွေကိုလက်တွေ့ကြကြထိထိရောက်ရောက်အကောင့်ထဲမဖော်နိုင်ခဲ့တာကိုတွေ့ရပါတယ်အဲ့ဒီအခါကျတော့တကယ်တမ်းလက်ရှိနော်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရလက်ထက်မှာနော်တကယ်စစ်မှန်တဲ့ငြိမ်းချမ်းရေးနဲ့နော်စစ်မှန်တဲ့ယုံကြည်မှုတိဆောက်ရေးကိုတကယ်လုပ်ချင်နေဆိုရင်ကျွန်တော်အမြင်အဖြစ်တော့ပင်လုံစာချုပ်ထဲမှာပါနေတဲ့ပေါ်ပြချက်တွေကိုအလေးထားနိုင်မှုအတွက်အစိုးရအနေနဲ့နော်တပ်မတော်နဲ့ကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ရောတိုင်းရင်းသားပါတီတွေအပါအဝင်နိုင်ငံရေးပါတီတွေနဲ့ရောအရက်ဖက်အဖွဲ့အစည်းတွေနဲ့ရောအခြေလေမျက်နှာစုံကြီးတွဲဆုံဆွေးနွေးဖြည့်ရှင်းနိုင်မှုကအဓိကကြရလို့မြင်ပါတယ
်ပြည်တော်စုတည်ဆောက်နိုင်ရေးတိုင်းရင်းသားအလုံးဒန်းတို့ညီမြအခွင့်အရေးရယူနိုင်ရေးဆောင်ရွက်ဖို့ဆိုရင်တော့တိုင်းရင်းသားတွေရဲ့ယုံကြည်မှုနားလည်မှုရအောင်အစိုးရရောတပ်မတော်အနေနဲ့လက်တွေ့ကြတဲ့လုပ်ငန်းစဉ်တွေနဲ့တက်သေးပြဖို့လိုတယ်လို့လည်းဒေါက်တာကလမ်ဆမ်ဆွန်ကအကြံပြုပါတယ
်ဒီပြည်ပွေးတွေဖြစ်နေတဲ့ဒေတာကတိုင်းရင်းသားတွေအတွက်တော့လက်တွေ့ဖြစ်နေတဲ့နေရာမှာယုံကြည်မှုဆိုတာအဝေးကနေသူတို့အနေနဲ့စဉ်းစားကြည့်တော့ဟိုဖြစ်နိုင်တာပေါ့ဒါပေမဲ့ဒီအနည်းကဖြစ်ဖြစ်နေတဲ့ဒီတိုင်းသားတွေတက်ကတော့ကျွန်တော်ထင်တာတော့လွယ်တော့မလွယ်ဘူးထင်တာပဲဘုချုံဆန်းနဲ့တိုင်းသားကောင်းဆောင်တွေသဘောတူထားတဲ့ဒီပင်လုံကိုအခြေခံပြီးမှလုပ်သွားမဲ့ပင်လုံဒီညီလာခံဆိုရင်တော့ဟိုအောင်မြင်လိမ့်မယ်လို့ကျွန်တော်ယုံကြည်တယ်ဒါပေမဲ့ဒီ NCA ဆိုတဲ့အပေါ်မှာအခြေခံပြီးမှလုပ်သွားမဲ့ညီလာခံကတော့ကျွန်တော်အနေနဲ့တော့လွယ်မယ်လို့တော့မချင်မိပါဘူ
းဘိုးကျော်အောင်ဆန်းနဲ့တိုင်းရင်းသားကောင်းဆောင်တွေလူလာတဲ့ပြည်တော်စုထူထောင်ရေးတိုင်းရင်းသားမျိုးနွယ်စုတွေရဲ့မတူခြားနာမှုတွေကိုအတိအမှတ်ပြုလက်ခံပြီးဒီမတူခြားနာမှုတွေကနေစုစည်းညီညွတ်တဲ့အင်အားဖြင့်ပြောင်းလဲစွမ်းဆောင်ပြီးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုထူထောင်ရေးဆောင်ရွက်သွားမယ်လို့အနိုင်ရပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဒီကနေ့ပြည်ထောင်စုနေ့မှာလည်းထုတ်ပြန်ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်ရှင
်မဆုမွန်စုစည်းတင်ပြခဲ့တာဖြစ်ပါတယ်အခုတော့ကျန်းမာရေးဆိုင်ရာသတင်းဆောင်ပါပဲအလက်ပေးပြစီရှင်အဟာရရှိစီမဲ့အစားအစာတွေကိုနှီးစနစ်မမှန်ကျွေးမွေးပြုစုရင်ရင်သွေးငယ်လေးတွေရဲ့အုံနောက်ညံရီထက်မြက်ဖွံ့ဖြိုးလာစေနိုင်ပါတယ်။အစားအသောက်ကျွေးမွေးတဲ့အခါမှာအသားအသီးအရွယ်စတာတွေကိုအချိုးကျကျွေးမွေးပြီးအဟာရချွတ်တက်မှုကနေကာကွယ်နိုင်တဲ့အကြောင်းဒေါက်တာတန်ဇော်ကကျန်းမာရေးအစီအစဉ်မှာတင်ပြထားပါရှင်
။လူတူကနေတူဦးကိုကူးစက်နိုင်တဲ့ယောဂါတွေဟာကိုယ်ခံဆွမ်းအားယောနေနေတဲ့သူတွေမှာပိုပြီးကူးစက်ပြန့်နှံ့လေးရှိတာကိုတွေ့ရပါတယ်။ယောဂအခြေအနေတစ်ခုခုကြောင့်ကိုယ်ခံဆွမ်းအားကျဆင်းသွားနိုင်တယ်လို့အာဟာရချွတ်တဲ့မှုတွေကြောင့်လည်းကိုယ်ခံဆွမ်းအားကျဆင်းသွားနိုင်တာကြောင့်အာဟာရရှိတဲ့အစားအစာတွေကိုနေ့စဉ်စားသုံးပေးဖို့လိုအပ်ရခြင်းဖြစ်ပါတယ်။ကိုယ်ခံဆွမ်းအားနှုတ်နယ်နေသေးတဲ့ရင်သွေးငယ်လေးတွေမှာအာဟာရချွတ်တဲ့မှုကြောင့်ကိုယ်ခံဆွမ်းအားထက်မှန်ကျဆင်းသွားမယ်ဆိုရင်ဘလို့နောက်ဆက်တဲ့ဆူးကျူတွေဖြစ်ပေါ်နိုင်မှာလဲလို့မေးကြည့်တဲ့အခါမှာတော့ကလေးအာဟာရဆိုင်ရာအထုကုဆရာဝန်ကြီးဖြစ်သူဒေါက်တာတော်ဝင်းမြင့်ကအခုလိုပြောပါရစ
ေ။ကြွေမြအာဟာရမပြည့်ဝခဲ့ဘူးဆိုလို့ရှိရင်ပေါ့နော်။သူတို့မှာနောက်ဆက်တဲ့အကျိုးကနံပါတ်1ပေါ့နော်။ one show one ဖြစ်တယ်။နောက်တစ်ခါကျလို့ရှိရင်ဖျားနာတာတွေခဏခဏဖြစ်တယ်။နောက်ပြီးတော့မှကျ infection တွေကူးလွယ်တယ်ပေါ့နော်။အခုဆိုလို့ရှိရင် TB တွေလည်းကူးလွယ်တယ်ပေါ့နော်။ TB ကူးတာတို့နောက်ပြီးတော့မှအသေးအောင်ကူးတာတို့နောက်ပြီးတော့ခါကျလို့ရှိရင်ပေါ့နော်။ဥရောငန်းပြားဖြစ်တာတို့ပေါ့နော်။ဒီလိုတွေဖြစ်သွားပြီးတဲ့ခါကျလို့ရှိရင်နောက်ဆုံးမှဆိုရှင်အသက်ဆုံးရှုံးတဲ့အထိလည်းဖြစ်နိုင်တာပေါ့နော်
။ယောဂအကြောင်းရင်းတစ်ခုခုကြောင့်အာဟာရချွတ်တဲ့မှုတွေဖြစ်နိုင်တယ်ဆိုပေမဲ့အာဟာရချွတ်တဲ့နေတဲ့ရင်သွေးငယ်လေးတွေရဲ့ယာဂိုင်နှုန်းအများစုဟာမှားယွင်းတဲ့အစားအသောက်ရွေးချယ်မှုတွေကြောင့်ဖြစ်ပေါ်ခံစားနေရတာကိုတွေ့ရပါတယ်။အာဟာရချွတ်တဲ့လက္ခဏာတွေကိုမျက်ခြင်မပြတ်စောင့်ကြည့်ကြည့်ရှုနေပြီးအာဟာရရှိတဲ့အစားအစာတွေကိုနည်းစနစ်မှန်မှန်ကျူးမေးပြုစုပေးသွားမယ်ဆိုရင်အာဟာရချွတ်တဲ့မှုကြောင့်ဖြစ်ပေါ်နိုင်တဲ့ကိုယ်ခံဆွမ်းအားကျဆင်းမှုတွေကိုထိထိရောက်ရောက်ကာကွယ်ပေးထားနိုင်မှာဖြစ်ပါတယ်
။ဒီကလေးတစ်ယောက်ခါဆိုရှင်ရှစ်တင်ရှစ်ထိုက်တဲ့အလေးချိန်ရှိရမယ်ဆိုနံပါတ်1အရေးကြီးပါတယ်။နံပါတ်2ကတော့မမတို့အရက်ကြည့်တယ်ပေါ့နော်။အရက်ထက်ကမမတို့ weight ကိုအဓိကကြည့်တယ်။အဲ့တော့ weight မတက်တော့ဘူးဆိုလို့ရှင်ဆရာမတို့စီအမြန်လာပြတင်တယ်ပေါ့နော်။အဲ့တော့ဒီကလေးက weight မတက်တဲ့ဟာဆိုလို့ရှင်ယောဂကြောင့်ပဲ weight မတက်တာလားပေါ့နော်။ဒါမှမဟုတ်လို့ရှင်သူ့ရဲ့အစား habit ပေါ့နော်။သူကပဲအစားပုံစံမားနေလို့ပဲမတက်တာလား။ဒါမှမဟုတ်လို့ရှင်လည်းမိဘတွေကကျွေးတဲ့စီးစနစ်ဟိုစနစ်ပေါ့နော်။ကျွေးတဲ့ဒီ eating disorder လေးဒီချက်တဲ့ cooking method ကပဲမားနေတာလားပေါ့နော်
။အသက်ငယ်ရွယ်ပြီးအစာချေပြည့်စနစ်အပြည့်အဝဖွံ့ဖြိုးခြင်းမရှိသေးတဲ့ရင်သွေးငယ်လေးတွေကို coffee တိုက်တာတွေခောက်ဆဲချောက်ကျွေးတာတွေလိုမျိုးအာဟာရဖြစ်စင်မှုနည်းပါးတဲ့အစားအသောက်ကျွေးတာတွေကိုရှောင်ရှားရမှာဖြစ်ပါတယ်။လူကြီးတွေစားတော့တယ်လို့တစ်နေ့၃ချိန်စားတော့တာမျိုးမဟုတ်ပဲ ပမာဏနည်းနည်းနဲ့အချိန်များများကျွေးမွေးစားတော့စေခြင်းဟာအာဟာရချွတ်တဲ့မှုမရှိအောင်ဆောင်းလျှောက်တဲ့နေရာမှာအထောက်အကူဖြစ်စေနိုင်တယ်လို့သိရပါတယ်
။ရှိတဲ့နဲ့ဝိတ်ချိန်မရှိအောင်ဆိုရင်မိဘတွေနံပါတ်1ကိူးစားရမယ်။နောက်နံပါတ်2ကတော့အစာကျွေးတဲ့ပုံစံပေါ့နော်။အစာကျွေးတဲ့ပုံစံမှာလည်းဥပမာတစ်ခါတည်းနဲ့အများကြီးကျွေးလိုက်တာမျိုးထက်ပေါ့နော်။တကယ့်အာဟာရဖြစ်စေတဲ့အစာအတော့ကလေးတွေကိုနည်းနည်းနဲ့ခဏခဏကျွေးတာပို့အာဟာရဖြစ်တယ်ပေါ့နော်။နောက်တစ်ခါကျတော့ပေါ့နော်။ကိုကရွေးချယ်ပြီးတော့စားတော့တဲ့အစာအစာတွေမှာအာဟာရဖြစ်တဲ့အစာအတော့ကလေးတွေကိုပဲကျွေးဖို့လိုတယ်ပေါ့နော်။ဥပမာငငယ်လေးနဲ့ကော်ဖီတိုက်လိုက်တာမျိုးငငယ်လေးနဲ့ဒီဥစားခောက်ဆွဲ6တီကျွေးလိုက်တာမျိုးဆိုတာဒါမျိုးဆိုတာလေလုံးဝမလုပ်သင့်ဘူးပေါ့နော
်အစားအသောက်ရွေးချယ်စားတော့လာတဲ့ရင်းနှီးငယ်လေးတွေကိုအာဟာရရှိတဲ့အစားအသောက်တွေစားတော့လာအောင်ကျွေးမွေးပြုစုရခြင်းဟာရင်းနှီးမိဘတွေအတွက်ခက်ခဲတဲ့ပြဿနာတစ်ခုဖြစ်ပါတယ်ငါမကြိုက်တဲ့ရွှင်ရွှေလာကိုငါစားစီချင်တာကြောင့်သူကြိုက်တဲ့အသားတွေနဲ့ရုံးမွေပြီးကျွေးမွေးခဲ့ရတယ်လို့မိခင်ဖြစ်သူဒေါ်တင်းတင်းမြိုင်ကသူ့ရဲ့အတွေ့အကြုံတွေကိုအခုလိုပြောပါတယ
်ဟောမိမိကဟိုကအသားစားတယ်အသားရန်စားငါးသိပ်မကြရတော့ငါးနဲ့အသားဟိုငါးကိုတော့ကျွေးရတာပေါ့နော်ပြုတ်ပြီးတော့ပဲလေအဲ့လိုမုံငါဦးမျိုးပါတော့ကျွေးရဲ
အာဟာရရှိတဲ့အစားအစာတွေကိုရွေးချယ်စားတော့စေခြင်းဟာရင်းနှီးငယ်လေးတွေကိုကုခန်းဆွမ်းအားမြင့်တက်စေဦးတာမကအုံနောက်ဖွံ့မျိုးရေးကိုပါအထောက်အကူဖြစ်စေနိုင်တာကြောင့်အာဟာရရှိတဲ့အစားအစာတွေကိုနည်းစနစ်မှန်မှန်နဲ့ရွေးချယ်ကြီးမွေးကြဖို့ဒေါက်တာဒွန်ဝင်းမြင့်ကတိုက်တွန်းထားပါတယ်အာဟာရရှိတဲ့အစားအစာတွေကိုနည်းစနစ်မှန်မှန်ကြီးမွေးပြုစုရင်ရင်းနှီးငယ်လေးတွေရဲ့ကုခန်းဆွမ်းအားကိုတိုးတက်ကောင်းမွန်စေပြီးအုံနောက်ညာရီထက်မြက်ဖွံ့မျိုးလာစေနိုင်တဲ့အကြောင်းတင်ပြပေးဝလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ
တော်ရရှိများရှင်ပြည်နယ်တိုင်းဝန်ကြီးချုပ်တွေကိုလူထုကခိုင်းကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောထားပါတယ်လက်ရှိပြည်နယ်တိုင်းဝန်ကြီးချုပ်တွေဟာသူတို့အရင်ကပြည်နယ်တိုင်းဝန်ကြီးချုပ်တွေထက်ပိုကောင်းတယ်လုပ်ရည်ကံရည်ပိုတာတယ်လို့ VOA တော်ရရှိတွေကမြင်ကြပါသလားကိုပြည်နယ်ကိုတိုင်းကဝန်ကြီးချုပ်အသီးသီးရဲ့ခုချိန်ထိဆွမ်းဆောင်ရည်တွေအပေါ်မြင်တွေ့သိရှိထားသမျှအခုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာသုံးသပ်ကြည့်ကြရအောင်ပါရှင်ဒီစီဇန်မှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားနိုင်ပါတယ်။ကိုဆွေးနွေးခြင်းတာကိုစာသားနဲ့ပဲဖြစ်ဖြစ်အတန်းဖိုင်နဲ့ပဲဖြစ်ဖြစ်လိုရင်းတူရှင်းရေးသားပြောဆိုပြီးတော့ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-555လေးဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ကိုတော်တာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
အင်္ဂါနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထားမှန်ဖိတ်ခေါ်ပါရစေရှင်။ VOA မြန်မာပိုင်းတနင်္ဂနွေနေ့ညနေဂင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။နောက်နောက်နိုင်ကြည9နိုင်ကနေ10နိုင်အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့တရင်အချင်းချင်းကိုမတ်တင်ကြီးထိုက်ကကြေညာပေးပါမယ်ရှင်။
မြောက်ကိုရီးယားနိုင်ငံကအမျိုးအမည်မသိတဲ့ပေဒိန်းတပ်ထုံးကြီးတစ်စင်းတနင်္ဂနွေနေ့မနေ့စောပိုင်းမှာဂျပန်ပင်လယ်ထဲကိုပစ်ခတ်ပါတယ်။ထုံးကြီးပစ်ခတ်မှုနဲ့ပတ်သက်ပြီးမြောက်ကိုရီးယားအစိုးရကကြေညာချက်မထုတ်ပါဘူး။ဒါပေမဲ့ကျွမ်းကျင်သူတို့ကတော့ဂျပန်နိုင်ငံတွင်းကပစ်မှတ်တွေကိုရောက်နိုင်စွမ်းရှိတဲ့တာလပ်ပစ်ထုံးကြီးတစ်စင်းဆန့်သက်ပစ်လွတ်ပုံရတယ်လို့ပြောဆိုပါတယ်။ဂျပန်ပင်လယ်ပြင်တွင်းမြောက်ကိုရီးယားတို့ကပေဒိန်းတပ်ထုံးကြီးတစ်စင်းပစ်လွတ်ခဲ့တာဟာလုံးဝသီးခံနိုင်စရာမရှိဘူးလို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကလည်းပြောဆိုထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့နှစ်ဦးတွေ့ဆုံကြတဲ့ထိပ်သီးဆွေးနွေးပွဲရဲ့ဒုတိယမြောက်နေ့အဖြစ်မနေ့စနေနေ့တုန်းကနှစ်နိုင်ငံခေါင်းဆောင်တွေအလုပ်ကိစ္စတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြပါတယ်။သမ္မတထရန့်နဲ့စီးပွားရေးနဲ့ဆိုင်တဲ့မူပေါင်းအစ်တွေချမှတ်နိုင်ရေးဆွေးနွေးခဲ့ကြပြီးအဲ့ဒီထဲမှာပစိဖိတ်ရဲဝင်းဒေသနိုင်ငံများကုံသွဲရေးသဘောတူစာချုပ် TPP နဲ့ပတ်သက်လို့လည်းဆွေးနွေးခဲ့တယ်လို့ဂျပန်ဝန်ကြီးချုပ်မစ္စတာအာဘေကပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအတွင်းပြီးခဲ့တဲ့သတင်းပတ်ကအာနာပိုင်တို့ရဲ့စီးနှင်းရှာဖွေမှုတွေအတွင်းတရားမဝင်ရွှေ့ပြောင်းနေထိုင်သူယာနေချီဖမ်းဆီးခံရပါတယ်။ဖမ်းဆီးမှုတွေကအမေရိကန်သမ္မတထရန့်လက်မှတ်ရေးထိုးထုတ်ပြန်ထားတဲ့အမိန့်ညွှန်ကြားချက်တွေနဲ့မပတ်သက်ဘူးလို့အာနာပိုင်တို့ကပြောပါတယ်။ဥပဒေချိုးဖောက်တဲ့တရားမဝင်နေထိုင်သူတွေကိုပြစ်မှတ်ထားစီးနှင်းရှာဖွေတာဖြစ်တယ်လို့လူဝင်မှုနဲ့အကောက်ခွန်ကြီးကြပ်ရေးဆိုင်ရာအရာရှိတို့ကပြောဆိုထားပါတယ်။တနင်္ဂနွေလုံးအဖြစ်ခက်ရဆဲရစာချုပ် NCA မှာတိုင်းဟင်းသားလက်နက်ကင်တွေအလုံးလက်မှတ်ရေးထိုးကြဖို့ဒီကနေ့တနင်္ဂနွေနေ့မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကတိုက်တွန်းပါတယ်မြမငင်းချမ်းရေးကိုမလိုလားသူတွေရှိပေမဲ့လည်းညီညွတ်မှုနဲ့အခက်အခဲတွေကိုကျော်လွှားနိုင်မှာဖြစ်တယ်လို့လည်းဒေါအောင်ဆန်းစုကြည်ကပြောဆိုသွားပါတယ်ရှင
်တရင်အချင်းချင်းကိုမှတ်သိရင်ထိုက်ကြေညာပေးခဲ့တာပါရှင်ဒီညနေ့အစီအစဉ်ထုတ်လုပ်ရမှုကအမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Thwis ဖြစ်ပါတယ်ဒီမှာရှားဖုံပါ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 ခွဲနဲ့ 9:00 ထိလိုင်းနိုမီတာ16 19 25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်နောက်နှစ်နာရီကြာမှပြန်လည်ဆုံတွေ့ကြတာပါရှင်
This program has come to you from the Voice of America, Washington.